ဒီကနေ့ဟာရှူဝါယုံတော်လှန်ရေးနှစ်နှစ်ပြည့်နှစ်ပတ်လည်ပေါ့ဗျာဒီရှူဝါယုံတော်လှန်ရေးကြီးကိုစေစိုးကဖြုတ်ခွဲခဲ့ပြီးတဲ့နောက်ပိုင်းမှာပေါ့လေပါဝင်ခဲ့တဲ့တန်ဃာတော်တွေရဲ့အနေအထားကိုသုံးသပ်ပေးစေချင်ပါတယ်ဗျာ
ပါဝင်ခဲ့တဲ့တန်ဃာတော်တွေရဲ့အနေအထားပြောရမယ်ဆိုလို့ရှင်တော့ဒီဘရောက်တဲ့ကိုယ်တော်တွေရောက်ဆောင်းနေရောက်တဲ့ကိုယ်တော်တွေရောက်လူထွက်တဲ့ကိုယ်တော်တွေလူထွက်နေအဲ့တော့တချို့ကြတော့လည်းပြန်နေတဲ့အကြောင်းမရှိတော့ဟိုအကြောင်းမှခိုကတ်ဒီအကြောင်းမှခိုကတ်နေခိုကတ်ပြီးတော့ဆောင်းတင်းနေရတဲ့ကိုယ်တော်တွေရဲ့ရှိတယ်လေအဲ့တော့လို့မြင်မလဲဆိုလို့ရှိရင်ဒါတက္ကသမားတွေရဲ့အရေးကိုခြေတန်းဖက်ပြီးတော့ဒါသူရဲ့ဆန္ဒကိုဖော်ထုတ်ပြတဲ့ပုံတော်တွေအနေနဲ့အခုလို့အဖြစ်နှိတ်ခံနှိတ်ကုတ်ခံတဲ့အခါကျတော့တဏှာညှို့နှောင်းကြရတယ်။အဲဒါတဏှာမှာယဟန်တဏှာဆိုတာမရှိတလို့ဖြစ်သွားနိုင်တယ်။အန္တာတဏှာကိုပျက်စီးရပျက်တည်ကြောင်းရဲ့အစပေါ့။အဲ့လိုဥယျာဉ်မြင်ပါလေ။
ရဲဘက်စခန်းတွေကိုရောက်သွားတဲ့တန်ဃာတော်တွေနောက်ထောင်ကျခံရတဲ့တန်ဃာတော်တွေပေါ့ဗျာထောင်ထဲမှာတန်ဃာတော်တွေရဲ့ကြုံရတဲ့အနေအထားတွေကိုလည်းနည်းနည်းမိန့်ကြပါအောင်ဗျာ
အဲအဲ့ဒါလိုရှိရတယ်ဗျာဦးဇင်းတို့ရဟန်းတန်ဃာတော်ဆိုတာဓမ္မဆဲအောက်မှာပဲရှိရလေအနာဆဲအောက်မှာမရှိဘူးအဲ့တော့သူကစပန်းတဲ့ဟိုကသူကတင်ငန်းဝင်းနဲ့မပါနဲ့တဲ့အဲငန်းကိုချုပ်ပြီးလူဝင်းနဲ့ပဲသူကရုံးတင်နဲ့ဆက်သေးတယ်တော့ရုံးမှာတင်ငန်းဝင်းနဲ့အမဖြစ်ဘူးလေအဲ့ဒီအတွက်ကြောင့်သူကတို့ရဲ့လဲပြီးတော့မှပဲရုံးတင်နေထောင်ချတယ်အဲ့လိုလုပ်တယ်လုပ်ပြီးတော့မှတဲတဲ့ရောက်လို့ရှိရင်သူကအုပ်ဒီပုံမှာဥတွေပြပြရှိတဲ့ဥတွေတွေနဲ့ဆွဲကင်ပြီးတော့နောက်ဆုံးမှုတ်တန်းတရားတွေနဲ့ဆွဆွဲပြီးတော့ဒါထောင်ချတယ်ထောင်နေရောက်လို့ရှိရင်ရဲပဲပို့တာနဲ့လူနာမည်ခေါ်တယ်ဘုန်းကြီးနာမည်မခေါ်ဘူးအဲ့ဒါကိုလူလိုပဲသူဆက်ဆံနေတယ်ဒါတွေကရှင်းသွားရင်ဘာသာတန်လာကိုဖြစ်စီရဖြစ်ပြီးတော့ဥရင်းကိုမြင်တယ်ဘုရားဘာသာထုံရတဲ့မြန်မာနိုင်ငံတော်ကြီးမှာဒီယဟန်တန်ဃာကြီးကိုဒီလိုမျိုးအာဏာပိုင်တွေကနေဆက်ဆံနေဆိုတာအင်မတန်ရုပ်ထုအကြီးတန်းတော့ကြီးပါရဲ့အဲဒါဦးဇင်းတို့အနေနဲ့ကပုံကျုံမူကြီးတန်းရွှေနဲ့တော့အာဏာပိုင်အားလုံးကိုလည်းဦးဇင်းကပေါ့မှန်နေတာတော့ယဟန်တန်ဃာတော်တွေကိုအခုလိုမဆက်ဆံဘူးဦးဇင်းအနှူးညွတ်မေတ္တာရက်ခါပါတယ
်ဒီမှာဗျာဒါတော့အာဏာပိုင်တွေနဲ့သက်ဆိုင်တဲ့အပိုင်ပေါ့ဗျာနောက်တစ်ပိုင်းကထောင်ကနေပြီးတော့လွတ်လာတဲ့ကိုတော်တွေကိုပေါ့ဗျာ။ចောင်းနိုင်ဆရာတော်တွေကပြန်ပြီးတော့အเจ้าမှာလက်ခံဖို့ငင်းစံနေဆိုတဲ့သတင်းတွေလည်းတပြီးတော့ချွတ်တွေရထားတာရှိပါတယ်ဗျာ။အဲ့ဒီအချိန်လေးလေးလေးမိတ်ကြပါဦးဗျာ
။ပြန်လွတ်လာတဲ့ကိုတော်တွေကသူ့နှကိုចောင်းနေမှာပြန်ပြီးတော့သတင်းတုံးခွဲရခက်ခဲတယ်။ဟာចောင်းနိုင်ဆရာတော်တွေကလည်းလက်မခံရဘူး။ဒီအာဏာပိုင်တွေရဲ့ဖိအားပေးမှုကြောင့်ဒီလိုနိုင်ငံရေးလှုပ်ရှားတဲ့ကိုတော်တွေចောင်းမှာမထားဖို့ပါဖို့ဖိအားလာပေးရပေးတဲ့အတွက်ကံပြီးတော့လက်မခံရဲဘူးလက်မခံတဲ့ဒီကိုယ်တော်ရင်မှာတတင်းတုံးတရားဒါကြောင်းတင်ကအခက်အခဲရှိပါလေတချို့ဆိုရင်လည်းတခြားကြောင်းတွေမှာအတိမိတ်တွေကြောင်းတွေမှာအာဂန်နုနေသားနဲ့ခိတရာကြီးတဲခိုပြီးတော့ဒီလိုပဲနေနေကြရတယ်အဲ့တော့တော်လေးကိုအခက်အခဲတွေ့နေတဲ့အနေအထားရှိတယ
်ရွှေဝါယုံတော်လည်းနှစ်ပတ်လည်ကာလပေါ့လေဒီစက်တင်ဘာလဆက်လောက်ကလေးကစပြီးတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလုံခြုံရေးတွေအင်မတန်တိကျတာချထားတယ်လို့ကြားရတယ်ပေါ့ဗျာဆိုတော့တန်ဃာတော်တွေကိုဘယ်လောက်ထိအနီးကပ်စောင့်ကြည့်မှုတွေရှိနေသလဲတန်ဃာတော်တွေအနေနဲ့သာသနာပြုလုပ်ငန်းတွေကိုဘယ်လောက်ထိလွတ်လပ်လုတ်ကိုက်ဆောင်ရွက်ခွင့်ရှိနေသလဲပေါ့ဗျာလက်ရှိအခြေအနေတွေမိန့်ကြားစေချင်ပါတယ်ဗျာ
တန်ဃာတို့စောင့်ဆောင်နေနေမှာတော့အင်မတန်အခက်အခဲရှိကြတာကြီးလေဘာလို့ဒီလိုဒီလိုလုံခြုံရေးတွေတင်ကြပြီးနောက်ခံလိုက်တာတွေစောင့်ကြည့်တာတွေနောက်အဲ့လိုတင်ကြလာတဲ့အခါကျတော့နောက်တော့ဖျားတွေမှာလည်းလုံခြုံရေးတွေကယူနီဖောင်းနဲ့တမျိုးယူနီဖောင်းမပါတာရဝတ်နဲ့တမျိုးအကြံဖွင့်စွမ်းချင်းအားလုံးကတူးနေတဲ့သူတောင်းဆိုနေရာဆောင်ကနေပြီးတော့စောင့်ကြည့်နေတဲ့အနေအထားတွေမှာနောက်ဦးဇင်းတို့ကမိမိရဲ့ဘာသာရေးအရာဖျားဟိုမှာသွားပြီးတော့ဝိပုစုတော်မှုထူတာတော့တော်တော်ခက်ခဲတယ်အဲ့လိုကိုကြောင်နဲ့ကိုဝိပုစုကြောင်နဲ့အခါမှာသူတို့ကနောက်ကနေပြီးတော့ဒါဒေါ်နန္ဒကြီးလွန်မြောက်ကြီးတို့ပါလို့အဲ့လိုနေသားမျိုးတွေနဲ့ဝိပုစုကြောင်နဲ့ဆိုပြီးတော့အရှင်နဲ့တန်တရားတွေနဲ့လာပြီးဆွဲမှာဖမ်းမှာစီးမှာဆိုရင်လည်းအဲ့တော့ဘာလဲဆိုတော့လေဒီဒါနာမျိုးလုပ်ငန်းတွေမှာအင်မတန်မကိုအနောက်ချက်ဖြစ်ပါတယ်တချို့တရားပွဲတွေမှာဆိုရယ်ခါတိုင်း7ပါးဟောဝင်ပြတဲ့နေရာမှာ9ပါးပဲဟောဝင်ပြတယ်ဒါမဟောပါနဲ့ညာမဟောပါနဲ့ဆိုရယ်အဲ့လိုတာမင်းပြိပိမှုတွေဒါရရတဲ့ဒါဘာသာရေးကိုတာနာပြုလုပ်ငန်းတွေမှာအနောက်ချက်ဖြစ်တာပေါ့နော
်အခြေအနေတွေပေါ့ဗျာဒီတိုက်ပဲဆက်သွားမယ်ဆိုရင်တက္ကရာရဲ့လှုပ်ရှားမှုပေါ့ဗျာအနာဂတ်မှာဘယ်လိုရှိနိုင်မလဲနောက်အာဏာပိုင်တွေနဲ့တန်ဃာတော်တွေရဲ့ဆက်ဆံရေးပေါ့ဗျာဘယ်လိုအနေထားမျိုးတွေရှိလာနိုင်တယ်လဲဆိုတော့အရှင်ဖျားသုံးသပ်ပေးစေချင်ပါတယ်ဗျာ
အဲတော့မှဆိုလို့ရှိရင်တော့ဘုလိုမတရားဖိနှိပ်နှိပ်ကွပ်နေမှုတွေကြောင့်မတရားဖန်တီးခံရတယ်မတရားနှိမ်ပန်းနှိပ်စက်ခံရတယ်အဲ့လိုတန်တရား အဲဒါကြတော့နာကြီးမှုတွေဖြစ်နေအာဃာတရားတွေနဲ့ပျောက်နေသွားနိုင်တယ်လေအဲတော့ဦးဇင်းတို့ဘုန်းကြီးအနေနဲ့လည်းမကောင်းဘူးပေါ့နော်တန်ခါတော်ဒီအနေနဲ့လည်းနာကြီးမှုတွေနဲ့ဆက်ပြီးတော့တာနာပြုသွားမယ်ဆိုလို့ရှိရင်လည်းရုပ်ဆိုးကြီးတန်သွားမယ်အဲအဲ့ဒီနေသားမျိုးမေတ္တာနဲ့ပဲတရားဦးနဲ့တူမေတ္တာလေးနဲ့ပဲတွားပြီးတော့တယောက်ကောင်းစုတယောက်ဖေဖေမမနဲ့ဆက်လက်ပြီးတော့တွားဖို့ပဲဦးဇင်းတို့မျှော်လင့်ပါတယ်အဲ့လိုဖြစ်ဖို့အတွက်လည်းအဲဒါနိုင်ငံတော်ပါအနာပိုင်းလူကြီးတွေကနေပြီးတော့သုံးမွေးနိုင်နေနိုင်ဆွေးနွေးပြီးတော့တိုင်းပြည်ရဲ့ရှင်းမှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်လျှောက်သွားတော့ဦးဇင်းမေတ္တာရခိုင်တောင်းပန်ပါတယ်အဲ့ဒါမှလည်းတကယ်ရှင်းမှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ပြီးရှင်းမှန်တဲ့နိုင်ငံရေးကိုရမှာပါ
တင်ပါဗျာအခုလိုအမိတ်ရှိတဲ့အတွက်ကျေးဇူးတော်ကြီးပါတယ်ဗျာ